မလေးရှားနိုင်ငံမှာရှိတဲ့ထိမ့်သိမ်းရေးစခန်းတွေကလူရဲစစ်နေသူတွေအပါအဝင်ကပ်ဘေးကာလပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုတစ်ပတ်သုံးချိန်နေရက်ပြန်ဖို့စီစဉ်ပေးနေရမှာဒီကနေ့တနင်္လာနေ့မှာလည်းတရားကြော်နေရက်ပြန်ခွင့်ရခဲ့ကြတာပါဒီကနေ့နေရက်ပြန်သူတွေထဲမှာထိမ့်သိမ်းရေးစခန်းတွေကပြန်လွတ်လာသူအမျိုးသမီးတချို့လည်းပါဝင်နေတယ်ဆိုပြီးမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပါတယ်
ဒီနေ့50ချိန်မှာ release လိုက်မှာမလေးရှားနိုင်ငံအပြင်မှာအကြောင်းမျိုးကြောင့်ဖန်ပြီးထင်းထင်းခံထားရတဲ့မြန်မာနိုင်ငံသား40ပြန်တယ်ပေါ့ဒီအဲ့40ထဲမှာအမျိုးသမီး6ယောက်ပါဝင်ပါတယ
်
အားလုံးပေါင်းဆိုရှင်အကြောင်းမျိုးကြောင့်မလေးရှားမှာဒီနေ့လေရင်နဲ့ပါဝါတဲ့ release လိုက်မှာဆိုရှင်ဒူ190ပါဝါပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့အပတ်ထဲမှာပဲမြန်မာစစ်အုပ်ချုပ်ရေးကောင်စီကမလေးရှားအစိုးရနဲ့ညှိနှိုင်းပြီးမလေးရှားထိမ့်သိမ်းရေးစခန်းတွေကမြန်မာတွေကိုရေလမ်းကနေအစုလိုက်အပြုံလိုက်ပြန်ခေါ်နိုင်ရေးဆွေးနွေးနေတယ်လို့လည်းပြောပါတယ်။ညှိနှိုင်းမှုတွေအစဉ်ပြေရင်တော့ဒီလထဲမှာပဲရေချောင်းခရီးစဉ်နဲ့ပြန်ခွင့်ရမယ်လို့ခန့်မှန်းရကြောင်းကိုလည်းဦးဆန်းဝင်းကပြောပါတယ်
။မလေးရှားမှာတော့ကျွန်တော်ဒီလထဲမှာပေါ့ဒီဒီနှစ်နိုင်ငံခုလက်ရှိကတော့ညှိနှိုင်းတယ်လို့ကျွန်တော်ကြားသိရတယ်။ညှိနှိုင်းပြီးတာနဲ့ကျွန်တော်ရေချောင်းဆက်ကြုံမှုတွေပါပြီးတော့ကျွန်တော်ဒီလထဲမှာပဲပထမအဦးဆုံးအထုပ်ပြန်ဖို့ပေါ့ဒီ20ရဲ့ကျော်ပေါဝင်ကျင်တော့ပေါ့ကျွန်တော်စီစဉ်နေတာကြားသိရပါတယ်။ညိုပင်ပတ်တရင်းရတော့1000လောက်ပြန်ဖို့ပဲပေါ့ကျွန်တော်ကြားသိရပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့နှစ်တုန်းကတော့ကပ်ဘေးကာလမှာမလေးရှားထိမ့်သိမ်းရေးစခန်းတွေကထောင်နဲ့ချီရှိတဲ့အကျဉ်းသားတွေနေရပြန်ဖို့ရှိပေမဲ့နိုင်ငံသားမှန်စစ်ဆေးနေတာမို့ကြန့်ကြာမှုတွေရှိနေတာပါဒီနောက်မှာတော့ပြီးခဲ့တဲ့နှစ်ကုန်ကစပြီးကယ်ဆယ်ရေးလေယာဉ်တွေမှာလွတ်ရစ်အကျဉ်းသားတွေကိုထည့်ပေးခဲ့ပြီးနေရပြန်ခွင့်ပြုခဲ့ပါတယ်ရှင်